ရိုဟင်ဂျာမွတ်စလင်တွေပေါ်မှာမြန်မာနိုင်ငံကလူမျိုးတုံးသတ်ဖြတ်မှုကျူးလွန်နေဆိုတဲ့ဆွဲဆိုချက်နဲ့ကုလသမဂ္ဂရဲ့အမြင့်ဆုံးတရားရုံးကိုဂမ်ဘီယာနိုင်ငံကဒီကနေ့ပဲအမှုတင်သွင်းလိုက်ပါတယ်။နိုင်ငံချင်းဖြစ်တဲ့အငင်းပွားမှုတွေကိုကင်တွယ်အဆုံးဖြတ်ပေးတဲ့ ICJ နိုင်ငံတကာခုံရုံးစီကိုအခုလိုအမှုတင်သွင်းရတာဟာထိတ်လန့်ကြောက်မဲ့ဖွယ်လောက်ရက်တွေကိုကမ္ဘာကြီးကလက်ပိုက်ကြည့်မနေဘူးဆိုတာပြသကြင်တာဖြစ်တယ်လို့ဂမ်ဘီယာတရားရေးဝန်ကြီးကပြောပါတယ်။ကိုသားညိုကဆက်ပြီးတော့ပြောပြမှာပါရှင်။
မြန်မာနိုင်ငံအနေနဲ့ရခိုင်မြောက်ပိုင်းကရိုဟင်ဂျာမွတ်စလင်တွေကိုနှိမ့်ဆက်ညှဉ်းပန်းပြီးတော့လူမျိုးတုံးတပ်ဖြတ်မှုတားဆီးဆိုင်ရာနိုင်ငံတကာသဘောတူညီချက်ကိုချုပ်ဖောက်တဲ့ဆိုတဲ့ဆွဲချက်နဲ့ဂမ်ဘီယာနိုင်ငံကဒီ ICJ နိုင်ငံတကာတရားရုံးမှာနိုဝင်ဘာလ17ရက်နေ့ကအမှုတင်လိုက်တာဖြစ်ပါတယ်။လူမျိုးတုံးတပ်ဖြတ်မှုကိုစန့်ကျင်ရုံသာမကမဖြစ်အောင်ကာကွယ်တာဖြစ်လာလို့ရှိရင်လည်းအရေးယူအပြစ်ပေးတာလိုရမယ်ဆိုတဲ့1948ခုနှစ်လူမျိုးတုံးတပ်ဖြတ်မှုစန့်ကျင်ရေးဆိုင်ရာနိုင်ငံတကာသဘောတူညီချက်ကိုမြန်မာနိုင်ငံရောဂမ်ဘီယာနိုင်ငံကပါလက်မှတ်ထိုးထားတာဖြစ်ပြီးတော့ဒီသဘောတူညီချက်ကိုမြန်မာနိုင်ငံဘက်ကချိုးဖောက်တယ်ဆိုပြီးတော့ဂမ်ဘီယာဘက်ကဆွဲချက်တင်လိုက်တာပါထိတ်လန့်တုံ့လုံစရာစူးစူးဝါးလုံရကျူးလွန်တာတွေကိုကဘာကနေပြီးတော့လက်ပိုက်ကြည့်မနေတော့ဘူးဆိုတာမြန်မာနဲ့ကျန်နိုင်ငံတကာအတိုင်းဝိုင်းကိုပါသိစေလိုတယ်လို့ဂမ်ဘီယာနိုင်ငံရဲ့တရားရေးဝန်ကြီးလည်းဖြစ်ရှင်းနေကြုံလည်းဖြစ်တဲ့အဘူဘကာမာရီယာတမ်ပဒူကပြောပါတယ
် We have filed the case this morning and what we are seeking to do by this filingis to get Myanmar
in the way အမှုဆင်လိုက်ပါပြီ။ဒွေးသားတွေပေါ်လို့ရတဲ့ပတ်သက်လို့မြန်မာအနေနဲ့တာဝန်ယူတာဝန်ခံနိုင်ဖို့နဲ့ ICJ နိုင်ငံကတရားရုံးအနေနဲ့လည်းရွေးကြော်ရရဲ့အရေးကိစ္စမှာတရားသဖြင့်ဆောင်ရွက်နိုင်ဖို့ကျွန်တော်တို့ကြိုးစားတာပါ။ OIC အစ္စလာမစ်နိုင်ငံများကောင်စီကိုကိုးစားပြုပြီးဆောင်ရွက်တာဖြစ်ပါတယ်။ကျွန်တော်တို့ပတ်ဝန်းကျင်မှာဖြစ်လာတဲ့ထိတ်လန့်စရာအဖြစ်ဆိုးတွေကိုကဘာကြီးအနေနဲ့လက်ပိုက်ကြည့်မနေဘူးဆိုတာကိုမြန်မာနဲ့တခြားနိုင်ငံတကာကိုသိစေချင်ပါတယ်။
လူမျိုးတုံးတပ်ဖြတ်မှုလို့ရတွေမျက်စိရှိတက်တဲ့ဖြစ်နေတာတွေကိုဘာမှမလုံနိုင်ဖြစ်နေတာဟာဒီနေ့ကမ္ဘာမျိုးဆက်အတွက်ရှေ့ရစရာအခြေအနေဖြစ်တယ်လို့လည်းဂမ်ဘီယာတရားရေးဝန်ကြီးကပြောပါတယ်။လူမျိုးတုံးတပ်ဖြတ်မှုတွေကိုစန့်ကျင်တဲ့နိုင်ငံတကာသဘောတူညီချက်ကိုချိုးဖောက်ပြီးတော့ရိုဟင်ဂျာတွေပေါ်မှာကျူးလွန်မှုရှိမရှိဆိုတာကမ္ဘာအမြင့်ဆုံးတရားရုံးကနေပြီးတော့ကြားနာဆုံးဖြတ်မှာဖြစ်လို့ဒါဟာရိုဟင်ဂျာတွေပေါ်ကျူးလွန်နေတာတွေကိုရပ်တန့်စေဖို့အထောက်ပံ့ဖြစ်စေတယ်လို့ Human Rights Watch အဖွဲ့ကလည်းကြေညာချက်ထုတ်ပြီးတော့ကြေညာပါတယ်။ရခိုင်မြောက်ပိုင်းမှာ2018ခုနှစ်ကဖြစ်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေနောက်ပိုင်းမြန်မာလူမျိုးရေးတပ်ဖွဲ့တွေရဲ့နေမြေရှင်းလင်းမှုဆစ်ဆင်ရေးတွေအတွင်းရိုဟင်ဂျာ9,000ကျော်အင်ဒီဂျင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ရတာပါဒီဖြစ်စဉ်အတွင်းမှာဒီလူမျိုးတုံးတပ်ဖြတ်မှု genocide လုပ်ရတွေမြန်မာလူမျိုးရေးတပ်တွေဘက်ကကျူးလွန်မှုရှိတယ်လို့နိုင်ငံတကာကနေပြီးတော့ဆွဆွဲနေရတယ်ရိုဟင်ဂျာမွတ်စလင်တွေအပေါ်မှာမြန်မာလူမျိုးရေးတပ်တွေရဲ့ကင်တွယ်ပုံတွေနဲ့ပတ်သက်ပြီးတော့အင်ဒီဂျင်းဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဆွဆွဲချက်တွေကြောင့် ICC နိုင်ငံတကာရာဇဝတ်ခုံရုံးမှာလည်းအမှုစတင်လက်ခံစီစစ်နေပြီလို့သိရပါတယ်Rome Statutes ဆိုခေါ်တဲ့နိုင်ငံတကာသဘောတူညီချက်ကိုမြန်မာနိုင်ငံဘက်ကလက်မှတ်မထိုးတာကြောင့် ICC ကမြန်မာနိုင်ငံအရေးမှာစီရင်ခွင့်မရှိဘူးဆိုပြီးတော့မြန်မာဘက်ကငြင်းဆန်ထားပါတယ်။ Ranger ဆိုတဲ့အတုံးနှုံးကိုလည်းမြန်မာနိုင်ငံဘက်ကလက်မခံဘူးလို့ ICC ရှင်းနေပြီးဆွဆွဲချက်တွေဟာလည်းအခြေမြင့်မရှိဘူးဆိုပြီးတော့တုံ့ပြန်ထားပါတယ်။ဒါပေမဲ့လို့အခုဒီနိုင်ငံချင်းဖြစ်တဲ့အငင်းပွားမှုတွေကိုကင်တွယ်ဖြေရှင်းတဲ့ ICJ မှာအခုလိုမျိုးအမှုတင်ခံရတဲ့အပေါ်မှာတော့တုံ့ပြန်ချက်ကထွက်မလာသေးပါဘူး။ဂမ်ဘီယာကနေပြီးတော့တင်တဲ့အခုအမှုတွဲထဲမှာတော့ရွန်ဂျာရီပေါ်ကျူးလွန်တဲ့လူမျိုးတုံးတပ်ဖြတ်မှုတွေကိုမြန်မာနိုင်ငံဘက်ကချက်ချင်းရပ်တန့်စီဖို့ယာယီရေးယူမှုတစ်ခုခုလုပ်ဖို့ကိုလည်းဂမ်ဘီယာကနေပြီးတော့ ICJ တရားရုံးကိုတောင်းဆိုထားပါတယ်။ဒီရေးယူမှုတွေကြားလာဆိတ်ဆိတ်မှုတွေကိုလာမယ့်လမှာစတင်နိုင်မယ်လို့မျှော်လင့်တဲ့အကြောင်းဂမ်ဘီယာနိုင်ငံရဲ့ရှင်းလင်းအဖွဲ့ကပြောဆိုပါတယ်ခင်ဗျာ။